ယူကရိန်းပေါ်ရုရှားကမကြခင်ရက်တွေအတွင်းကျူးကျော်တိုက်ခိုက်နေတဲ့လာလာပြီးမြန်မာနေစဲဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ
် We have reason to believe that they are engaged in a false flag operation
တိုက်ခိုက်ဖို့ကြောင်းပြနိုင်မဲ့လုံခြံဖန်တီးမှုတွေရှိနေတယ်လို့ယုံကြည်လို့ဆရာအကြောင်းရင်းတွေရှိနေပါတယ်။တွေ့မြင်နေရတဲ့အခြေအနေကယူကရိန်းကိုကျူးကျော်တိုက်ခိုက်ဖို့လည်းပြင်ဆင်နေပါတယ်လို့သမ္မတဘိုင်ဒန်ကကြာသပတေးနေ့မှာသတင်းတော်တွေကိုပြောလိုက်တာပါ။တိုက်ခိုက်မှုဟာမချခင်ရက်တွေအတွင်းဖြစ်နိုင်တယ်လို့ခန့်မှန်းရကြောင်းလည်းပြောပါတယ်။ဒါမှလည်းမြောက်တန်တိတ်စာချုပ်ဖွဲ့နေတိုးရဲ့မစ်ဆိုင်းတုံးတွေအရှေ့ဥရောပမှာစီးရဲလက်ချင်းမှုတွေပေါ်ရုရှားရဲ့စိုးရိမ်မှုတွေရောကြစေဖို့တရမန်ရင်းနှီးလန့်နဲ့အပြည့်ရှာနိုင်သေးတယ်လို့ယုံကြည်ထားဆဲဖြစ်ကြောင်းလည်းသမ္မတဘိုင်ဒန်ကပြောပါတယ်။ယူကရိန်းပါဝင်တချင်ကဆိုဗီယက်ယူနီယံမှာပါဝင်ခဲ့ကြတဲ့နိုင်ငံတွေကိုနေတိုးအဖွဲ့မှာလက်မခံဖို့ရုရှားရဲ့တောင်းဆိုချက်ကိုတော့အနောက်မဟာမိတ်တွေကတွေချထားကြတာပါ။ချိန်နဲ့မှာပဲမော်စကိုမြို့တော်ကအမေရိကန်တန်ယုံမှာဒုတိယအဆင့်မြင့်ဆုံးတန်တမန်ကိုရုရှားကနှင်ထုတ်လိုက်ပါတယ်။အမေရိကန်တန်ယုံဒုတိယတာဝန်ခံဘတ်ကွန်မန်ကိုနှင်ထုတ်တာအတိပ္ပယ်မဲ့ပြီးတင်းမာမှုကြီးကြီးထွားအောင်လုပ်ရရောက်တဲ့ကြောင့်တုံ့ပြန်သွားမယ်လို့လည်းအမေရိကန်နိုင်ငံရဲ့ဦးညီဌာနကပြောဆိုထားပါတယ်။နေတိုးအဖွဲ့ကာဝေးဝန်ကြီးစီးပွဲအတွက်ဘရက်ဆယ်မှာရောက်နေတဲ့အမေရိကန်ကာဝေးဝန်ကြီးလွိုက်အော့စတင်ကလည်းယူကရိန်းနဲ့ဆက်မှာရုရှားကပြောနေသလိုတပ်တွေပြန်ရောက်တာမရှိပဲထတ်တိုးနေရတာတွေ့ရတယ်လို့ပြောဆိုခဲ့ပါတယ်။ယူကရိန်းနဲ့ဆက်မှာရုရှားကတပ်ရင်းတစ်သိန်းခွဲလောက်ဖြန့်ချထားပြီးဒီလိုရက်တွေဟာအကြောင်းမဲ့မဟုတ်ဘူးလို့လည်းပြောဆိုခဲ့တာပါ။ရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့စစ်တိုက်ဖို့လမ်းကိုရွေးချယ်ခဲ့မယ်ဆိုရင်နောက်ဆက်တွဲကြုံရမယ့်ဒုက္ခတွေပိဆက်မှုတွေတွေလည်းတာဝန်ယူရလိမ့်မယ်လို့အမေရိကန်ကာဝေးဝန်ကြီးကသတိပေးခဲ့ပါတယ်။